ဒီကနေ့ပြတော်လာစန်းတရနေ့ဟာကရင်နှစ်တစ်ခုနေ့ဖြစ်ပါတယ်ဒီနေ့မှာပဲမြန်မာနိုင်ငံမှာလိုအပ်နေတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တန်းတူအခွင့်အရေးရဖို့ပြပရောက်ကရင်တိုင်းရင်းသားတွေကလည်းတညီတညွတ်တဲ့တောင်းဆိုလိုက်ကြပါတယ်အမေရိကန်ဗြိတိန်ဥရောပပါဝင်နိုင်ငံတကာရောက်ကရင်လူမျိုးတွေအနေနဲ့ဒလိထုံတန်းစင်လာမပြတ်နှစ်တစ်ခုရိုးရာပွဲအခမ်းအနားတွေကိုကျင်းပဖို့လည်းပြင်ဆင်နေကြတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
ကရင်ပြည်ကလေးအရဒီနှစ်ဟာ2958ခုနှစ်ကိုကူးပြောင်းတဲ့အနှစ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဗြိတိသျှကိုလိုနီခေတ်ကစပြီးလွတ်လပ်ရေးရပြီးနောက်ပိုင်းအခု NLD အရက်သားအစိုးရလက်ထက်အထိကရင်နှစ်တစ်ခုနှစ်ကိုအစိုးရရုံးပိတ်ရက်အဖြစ်တရားဝင်သတ်မှတ်ထားပါတယ်။IKO ခေါ်နိုင်ငံတကာကိရင်အဖွဲ့အစည်းကကိရင်နှစ်တစ်ခုအထိမ့်မဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ကိရင်လူမျိုးတို့ရဲ့ဇာတိသွေးဇာတိမှန်ကိုဖော်ဆောင်တဲ့နေဒူးနေမြတ်ဖြစ်ကြောင်းဖော်ပြထားပါတယ်။အခုလိုကိရင်နှစ်တစ်ခုအခါသမယအဝေးရောက်ကိရင်တိုင်းရင်းသားတွေအနေနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးဆန္ဒအပြည့်အဝရှိနေကြောင်းဗြိတိန်အခြေစိုက် Karen Community Association UK ဥက္ကဋ္ဌစောဝင်းချူတိုးက VOE ကိုပြောပါတယ်။
ဒီမှာရှိတဲ့လူအားလုံးကမြန်မာနိုင်ငံကိုမမေ့ဘူးပေါ့နော်အားလုံးကအမြဲတမ်းသတိရတဲ့အားဒီလိုပြောမလဲဆက်သွယ်ရှိတယ်ပေါ့နော်အဲ့ခါကျတော့ဒီငြိမ်းချမ်းရေးလည်းအရန်လိုချင်တယ်လက်တွေ့ကြတဲ့ငြိမ်းချမ်းရေးပေါ့နော်ပြီးတော့ဒီဒေတာကန်တွေကိုအကျိုးပြုမဲ့ငြိမ်းချမ်းရေးပေါ့လူအများစုကိုအကျိုးပြုမဲ့ငြိမ်းချမ်းရေးကိုလိုချင်တယ်ပေါ့နော်အဖွဲ့အစည်းတစ်ခုတော့လူအ ਨੇ စုကိုပဲအကျိုးပြုမဲ့ငြိမ်းချမ်းရေးမျိုးတော့ကျွန်တော်တို့ကမလိုချင်ပါဘူးခင်ဗျ
နှစ်ပေါင်း80နီးပါးကြာမြင့်ခဲ့တဲ့ပြည်တွင်းစစ်ကနေငြိမ်းချမ်းရေးရဖို့အတွက်ကြိုးပမ်းနေတဲ့ကရင်ခေါင်းဆောင်တွေရဲ့ဥဆောင်မှုနောက်ကနေကရင်လူမျိုးတွေချင်းချင်းညီညွတ်ညွတ်ညွတ်လိုက်ပါတင်တယ်လို့လည်းမြင်ကြောင်းအမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကရင်လူမှုအဖွဲ့အစည်းဥက္ကဋ္ဌစောနေထူးကပြောပါတယ
်။ပြီးတော့ကျွန်တော်တို့အနေနဲ့ကတော့ KNU ရဲ့ဥဆောင်မှုကိုယုံကြည်တယ်လို့ပဲကျွန်တော်ကဆိုချင်တယ်။ကရင်မျိုးသားတွေခေါင်းဆောင်တွေရဲ့ဥဆောင်မှုအောက်မှာနားလည်မှုရှိရှိနဲ့အတူတူသွားကြရင်တော့ကျွန်တော်တို့ကပို့ပြီးတော့ခီးကိုရောက်မယ်လို့ကျွန်တော်တို့ကမြင်တယ်လေ
မနီဆိုတာပြည်နယ်မှာတော့ကီယင်နှစ်တကူပွဲတော်အထိမ်းအမှတ်ကိုဒီဇင်ဘာလ31ရက်နေ့ကနေဇန်နဝါရီလ1ရက်နေ့ထိကျင်းပဖို့စီစဉ်ထားကြောင်းနဲ့ဒီပွဲကိုတက်ရောက်ဖို့ KNU ခေါင်းဆောင်တချို့ကလည်းဖိတ်ကြားထားကြောင်းစောနေထူးကပြောပါတယ်လက်ရှိမနီဆိုတာပြည်နယ်မှာနေထိုင်တဲ့ကီယင်လူမျိုးပေါင်း2000နီးပါးရှိပါတယ်မြန်မာနိုင်ငံမှာကိရင်နှစ်တစ်ခုနှစ်အထိမ်းအမှတ်အခမ်းအနားကို1938ခုနှစ်မှာစတင်ကျင်းပခဲ့ကြောင်းကိရင် Community Association UK ဥက္ကဋ္ဌစောဝင်းချူတူကပြောပါရယ
်ကိရင်နှစ်တစ်ခုကတော့ဒီကျွန်တော်တို့ဒီကိရင်လူမျိုးတွေရဲ့ကောက်သက်စားပွဲမှာပွဲတော်လုပ်တဲ့သဘောမျိုးပေါ့နော်1938ခုနှစ်မှာကိရင်နှစ်တစ်ခုကစပြီးတော့လုပ်တယ်အရင်ကကိရင်နှစ်တစ်ခုတစ်ခါမလုပ်ဘူးနော်တရက်ကိုတတ်မှတ်တဲ့ခါကျရင်ဒီကောက်သက်စားပွဲကိုနဲ့ညီဆက်တဲ့ကြာတူလတရက်ပေါ့နော်အဲ့ဒါကိုတတ်မှတ်တာဖြစ်ပါတယ်ကိရင်လပေါ့
ဒီတိုင်နိုင်ငံမှာတော့ကိရင်နှစ်တစ်ခုပွဲတော်ကိုဇန်နဝါရီလ6ရက်နေ့မှာရိုးရာမပြတ်ကျင်းပဖို့စီစဉ်ထားတယ်လို့သူကဆိုပါတယ
်ကျွန်တော်တို့ဇန်နဝါရီလ6ရက်နေ့မှာကျွန်တော်တို့အင်္ဂလိပ်မှာကျင်းပမှာပေါ့နော်ကျွန်တော်ရှက်ဖီးမြို့မှာကျင်းပမှာဖြစ်တယ်ဒီမှာရှိတဲ့ကရင်အတိုင်းဝိုင်းမှာတော့ပြတင်းအားလုံးစုစုစည်းစည်းနဲ့ဒီမှာလာပြီးတော့တနေ့တစ်ခါကျွန်တော်တို့တွေ့ကြတယ်ကျွန်တော်တို့ဒီမှာအစားတောက်တဲ့အကားတွေပေါ့နော်အားလုံးတော့ဧည့်သည်လည်းအများကြီးလာပါတယ်လူကြီး400နဲ့500ကျော်လာပါတယ်ခင်ဗျာ
မြမာလာဖြစ်တဲ့ပြာတူလာဇန်တရက်နေ့ဟာကရင်ပြက်ကရင်အရာပထမဆုံးလာဖြစ်ပြီးသကောကရင်တွေကတော့တလီလို့ခေါ်ဝေါ်ပြီးပိုးကရင်တွေကတော့ထိုက်ကောင်ပိုးလို့သတ်မှတ်ခဲ့ပါတယ်ကီနှစ်တကူပွဲတော်မှာအဓိကအရေးပါတဲ့ရိုးရာဖျော်ဖြေပွဲတွေကတော့ဖားစီတီတာဝညက်အကဒုံရိပ်အကတွေဖြစ်ပြီးကီရိုးရာဝတ်တွေကိုခင့်နဲ့အညီတီထွင်ချုပ်လုပ်ထားတဲ့ဖက်ရှင်ပြိုင်ပွဲ၊စကရေလူပွဲစတာတွေလည်းပါဝင်ပါတယ်ရှင်